ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေဟာအာဆီယံပူးပေါင်းဆောင်ရွက်ဖက်မိတ်ဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနဲ့ရုရှားနိုင်ငံတို့ကကာကွယ်ရေးဝန်ကြီးတွေနဲ့အတူဘန်ကောက်မြို့မှာတင်လာနေကြတွေ့ဆုံဆွေးနွေးကြပါတယ်။နှစ်စဉ်တွေ့ဆုံနေကြသည့်အစည်းအဝေးဟာနိုင်ငံတွေအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့ဖြစ်သလိုလူမျိုးရေးဆိုင်ရာစိန်ခေါ်ချက်တွေရှိလာရင်လည်းဆွေးနွေးဖို့ရည်ရွယ်ကျင်းပနေတာဖြစ်ပါတယ်။ဒီဒေသဟာပြည်ပကကြီးနှစ်ခုပေါ်လာနိုင်ခြေရှိတဲ့တောင်တရုတ်ပင်လယ်နဲ့ကိုရီးယားကျွန်းဆက်အနားအကျုံးဝင်တည်ရှိနေတာပါ။တောင်တရုတ်ပင်လယ်ကသဘာဝတန်ခွေနဲ့ရေနံအမြောက်များထုတ်လုပ်နိုင်တဲ့နေရာဖြစ်တယ်လို့ယူဆထားပြီးအဲ့ဒီပင်လယ်တဲကကျွန်းစုတွေအပေါ်တရုတ်နိုင်ငံနဲ့အာဆီယံနိုင်ငံတွေအကြားနယ်မြေပိုင်ဆိုင်မှုအညွန့်ပွားနေတာပါတရုတ်နိုင်ငံကနယ်မြေပိုင်ဆိုင်ကြောင်းကြေညာပြီးစီးရေးတည်ဆောက်မှုတွေတိုးမြင့်ဆောင်ရွက်နေတဲ့အချိန်မှာအမေရိကန်ကာကွယ်ဝန်ကြီးမတ်အက်စပါကတရုတ်တို့ဒေသအတွင်းနိုင်ငံတွေအပေါ်အနိုင်ကျင့်နေတယ်လို့ဝေဖန်ထားခဲ့ပါတယ်တချိန်တည်းမှာပဲဝန်ကြီးအက်စပါကကိုရီးယားကျွန်းဆက်တင်မာမှုရောပါရေးအတွက်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်မှုတွေကိုရွှေ့ဆိုင်းထားမယ်လို့ပြီးခဲ့တဲ့သတင်းပတ်ကုံမှာကြေညာခဲ့ပါတယ်အမေရိကန်နဲ့မြောက်ကိုရီးယားနျူကလ ியர் ဆိုင်ရာဘောရရဆိုင်နေတာကြောင့်ဆွေးနွေးပွဲတွေပြန်ဆဖို့တန်တမာတွေအကြတိုက်တွန်းပြောဆိုနေတာတွေလည်းရှိပါတယ်ခင်ဗျ